အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ယူဗယ်လ်ဒီမြို့ကမူလာရန်ကျောင်းပစ်ခတ်မှုကနေလွတ်မြောက်ခဲ့တဲ့အသက်17နှစ်အရွယ်လီရန်ကျောင်းသူတစ်ယောက်ကသူ့ရဲ့အတွေ့အကြုံကိုကွန်ဂရက်တော်တော်ရှေ့မှာပုတ်ထိုးနေကထွက်ဆိုခဲ့ပါတယ
်
တနတ်သမားက good night လို့ပြောပြီးတော့ကျမဆီယမ်မာရဲ့ခေါင်းကိုပြစ်ပါတယ်အတန်းဖော်တချို့နဲ့တင်မုန်းကိုလည်းပြစ်ပါတယ်ကြောပိုးအိတ်တွေထားတဲ့နေရာစီကျမသွားတဲ့အခါလမ်းပြစ်လိုက်တဲ့အတွက်ကျမဘေးကတငယ်ချင်းကိုထိသွားပါတယ်လို့မီယာခရီလိုကသူ့ရဲ့အတွေ့အကြုံကိုပြောသွားတာပါတနတ်သမားပြန်ရောက်လာမယ်လို့ထင်တဲ့အတွက်ဆုံးသွားတဲ့အတန်းဖော်ရဲ့သွေးတွေကိုသူ့ကိုယ်မှာလှူပြီးတော့တေးချင်အောင်ဆောင်ခွဲရတယ်လို့လည်းပြောပါတယ်နောက်မှ911ကိုဖုန်းခေါ်ပြီးတော့အကူအညီတောင်းခဲ့တယ်လို့လည်း Rob Elementary ကျောင်းသူ Celero ကဗီဒီယိုကနေတစင်လွှတ်တော်ကြာနာပွဲမှာထွက်ဆိုသွားတာပါကျောင်းတက်ရတာလုံခြုံတယ်လို့မခံစားရဘူးလို့လည်းသူကပြောပါတယ်။ကျောင်းသူလေးရဲ့အဖေဖြစ်သူမီဂယ်ဆယ်လီယိုကလည်းပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ပိုင်းသူ့သမီးလေးပြောင်းလဲသွားတယ်လို့လွှတ်တော်ရှေ့မှာထွက်ဆိုခဲ့တာပါ။စာသင်ကျောင်းတွေမှာလုံခြုံမှုမရှိတဲ့အတွက်အပြောင်းလဲလုပ်ဖို့မီဂယ်ဆယ်လီယိုကတိုက်တွန်းတောင်းဆိုသွားပါတယ်။အမေရိကန်မှာတနက်ခင်အကြမ်းဖက်မှုတွေဆက်တိုက်ဆူတလို့ပေါ်ပေါက်နေပြီးတော့တေဆုံးမှုတွေတိုးလာနေတဲ့အတွက်လွှတ်တော်အမတ်တွေအနေနဲ့တကူးကူလောက်ကင်ပေးဖို့ဘာဖလိုနဲ့ယူဗယ်ဒီမျိုးပြစ်ခတ်မှုနဲ့ကြုံခဲ့ရသူတွေရဲ့မိသားစုတွေကလွှတ်တော်ကြားနာပွဲမှာဒုတိယနေ့အဖြစ်လာရောက်ထွက်ဆိုနေတာလည်းဖြစ်ပါတယ်